အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါအခုတော့မြန်မာအပါအဝင်အရှိတောင်အာရှဒေသနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားပထဝီနိုင်ငံရေးအရာသဘောထားတင်းမာလာတာဘာကြောင့်လဲမြန်မာအပေါ်ဘလို့တက်ရောက်မှုရှိမလဲစတဲ့သုံးသက်ချက်တချို့ကိုတင်ဆက်ပါပါကျွန်မအင်ဂျင်နိုင်ပါရှင်တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာသကလုံးတိုက်ပွဲတွေနဲ့ရန်ပွဲအတွင်းပေါက်ကွဲထွက်လာခဲ့တာပါအထူးသဖြင့်အင်အားကြီးနှစ်နိုင်ငံကအပြိုင်ဆိုင်လွှမ်းမိုးဖို့ကြိုးစားနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သက်ဆိုင်ရာတန်ယုံတာဝန်ခံတွေကနေပြီးခဲ့တဲ့သတင်းပတ်အကုန်မှာပြင်းထန်တဲ့စကားလုံးတွေနဲ့အပြန်အလှန်ရေးသားပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ George and Sibley ကဇူလိုင်လ17ရက်နေ့မှာတောင်တရုတ်ပင်လယ်ပြဿနာမြန်မာအပေါ်ဘလို့တက်ရောက်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုတရုတ်ကမလေးမစားလုပ်နေကြောင်းရန်ကုန်အမေရိကန်တန်ယုံ Facebook မှာပြင်းပြင်းထန်ထန်ဆွဆွဲရေးသားခဲ့ပါတယ်။ဒီအပေါ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းဇူလိုင်လ19ရက်နေ့မှာပဲတရုတ်တန်ယုံရဲ့ Facebook မှာချက်ချင်းတုံ့ပြန်ရေးသားရမှာအမေရိကန်တန်ယုံယာယီတာဝန်ခံရဲ့အဆောင်ပါဟာလိုယာဆွဲတွေးအမားကိုအမှန်လုပ်ပြီးတရုတ်နိုင်ငံအပေါ်တမင်တသက်တိုက်ခိုက်နမဲဖျက်ယုံတာမကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကိုတမင်တကာသွေးခွဲလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်တနင်္လာနေ့ကဘေကျင်းမြို့တော်မှာပြုလုပ်တဲ့တရုတ်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်တန်ယုံယာယီတာဝန်ခံရဲ့ဆွဆွဲရေးသားချက်တွေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်ဝမ်ဝင်းဘင်းကအခုလိုထပ်မံတုံ့ပြန်ခဲ့ပါတယ်
။美方的有关表态牵强附会颠倒黑白
အမေရိကန်ရဲ့လုပ်ရဟာယုံကြည်မှုကင်းမဲ့စေပြီးအမားကိုအမှန်ထင်စေတဲ့ရှုပ်ထွေးအောင်လုပ်တဲ့အနေအထားဖြစ်ပါတယ်။တရုတ်နဲ့မြန်မာဟာပထဝီအနေအထားအရအနီးကပ်ဆက်ဆံရေးတွေရှိပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံချစ်ကြည်ရင်းနှီးပူးပေါင်းဆောင်ရွက်မှုကိုအချိန်နဲ့အမျှကဲဖြတ်နိုင်ပါတယ်။ဒီလိုတရုတ်နဲ့မြန်မာကြားအပြန်အလှန်ဆက်ဆံရင်းနှီးမှုကိုအမေရိကန်ကတမင်ရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဟာအောင်မြင်မှာမဟုတ်ပါဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။အခုလိုတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုအမေရိကန်ဘက်ကထင်ထင်ရှားရှားတိုက်ခိုက်ပြောဆိုလာတာပါကြောင့်ပါလဲမြမအရေးအကဲခတ်ဒေါက်တာတင်မောင်တန်းရဲ့အမြင်ကတော့
အကြောင်းရင်းကတော့အမေရိကန်နိုင်ငံရေးရဲ့ပြည်တွင်းရွေးကောက်ပွဲနဲ့သက်ဆိုင်နေတယ်လို့ထင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်အမေရိကန်တမ်ပရာထရမ်ဟာတရုတ်ကိုပထမဆုံးတရုတ်ဗိုင်းရပ်ဆိုပြီးတော့စပြီးနာမည်တက်ပြီးတော့ကဘူကျူးစားလာတယ်ဒါကလည်းအခုကိုဗစ်ကိစ္စနဲ့ဆက်နွယ်ပြီးတော့အကြက်တဲကာလစီမံခန့်ခွဲမှုတွေမှာတောင်းရင်ခံရတဲ့သဘောတဘာဝဒီမိုကရေစီနိုင်ငံတွေမှာရှိတယ်အခုတဖြည်းဖြည်းနဲ့ကိုဗစ်ကတက်နေတယ်တိတ်ပျောက်နှုံးနေတယ်နော်တိုးနေတယ်ဖြစ်ပွားနှုံးနေရတော့အတိုင်းမဆအဆမရှိကမ္ဘာမှာအဖြစ်အများဆုံးနိုင်ငံတစ်ခုဖြစ်လာတယ်အဲ့ဒီအချိန်မှာဒါကဘာကြောင့်ဖြစ်တယ်လဲပြီးရင်ရွေးကောက်ပွဲအတွက်သူ့ရဲ့ပြည်သူလူထုရဲ့သဘောထားထင်မြင်ချက်ကလည်းကျလာတယ်အဲ့ဒီခံမျိုးတွေမှာဒါကအရင်တည်းကရှိတဲ့ပြဿနာကိုကောက်ကင်ပြီးတော့ပြန်ပြီးတော့မီးမွေးမှုကြိုးစားတယ်လို့ဟိုကတော့အဲ့လိုပဲထင်တယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကတော့သူ့အကျိုးစီးပွားအတွက်တရုတ်နဲ့သဘောထားတင်းမာတဲ့ကိစ္စကိုအရှိန်မြင့်ဆွဲတင်လာမယ့်အနေအထားရှိနေတယ်လို့အကဲခတ်တွေကသုံးသပ်ထားပါတယ်။တဖက်မှာလည်းတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြောင့်မြန်မာနိုင်ငံအကျွေးနော်နေမဲ့အရေးတိုင်းနာလက်နက်ကင်တွေကိုတရုတ်ကစစ်လက်နက်တွေထောက်ပံ့နေတယ်လို့မြမကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုရိုင်းမချေမနဲ့ထုတ်ဖော်ပြောဆိုလာတာတွေလည်းရှိနေပါတယ်။ဒီအချက်တွေကရောတရုတ်မြန်မာဆက်ဆံရေးဘလို့ရိုက်ခတ်မှုတွေရှိမလဲ။ဒေါက်တာတင်မောင်သန်းကအခုလိုသုံးသပ်ပါတယ်
။တရုတ်ကတော့မြန်မာနဲ့ဆက်ဆံရေးပြည်လည်ဖို့အမိုင်းကြောင်းရဂယူဆိုင်တယ်။နောက်တစ်ချက်ကဘယ်သူပဲအာဏာရရအာဏာရတဲ့သူနဲ့အရှင်ပြေဖို့ဂယူဆိုင်တယ်။အထူးဖြင့်ဒီဘက်ပိုင်းဒီလိုတူကြည့်ဖွဲ့ချုပ်အနာရပြီးတက်လာတဲ့အချိန်မှာဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုတရုတ်ကပြန်လည်သုံးသပ်ပြီးတော့ဆက်ဆံရေးတွေကြောင်းလဲဖို့ကြိုးစားလာတယ်။အထူးသဖြင့်ပါတီချင်းဆက်ဆံရေးပါဒီဘာထူထောင်လာတဲ့အနေအထားထိရောက်လာတယ်ပေါ့နော်။ဒါကြောင့်မို့လို့ဒီဘူးရအဖြစ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးကိုအဲ့ဒီလိုအနေအထားလေးတက်ရောက်တော့အောင်နိုင်ငံကအနောက်နိုင်ငံတွေကတခိုင်မြောက်ပိုင်းကိစ္စနဲ့ဆက်နွယ်ပြီးတော့တွန်းပို့တော်တယ်ဖြစ်သွားတယ်။အဲဒီလိုခြေနေမျိုးမှာအတတ်နိုင်ဆုံးပေါ့နော်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအစင်သာကြားနေတဲ့နိုင်ငံကြီးတွေကြားမှာမညံ့အောင်နေတဲ့အနေအထားကိုတော့ရောက်အောင်ကြိုးစားခဲ့တယ်ထင်တယ်။အရင်တုန်းကထိပေါ့နော်။အခု အချိန်မဟုတ်ဘဲနဲ့အရင်ထိရတော့ရဟန်းမြောက်ပိုင်းကိစ္စတွေထိကတော့ဘလွဲမရှောင်တာတရုတ်ရဲ့ထောက်ခံမှုလိုအပ်တဲ့အနေထားကိုရောက်သွားတဲ့အတွက်ကြောင့်မဟုတ်ဘက်ကမြန်မာပြည်ရဲ့အနေထားရရောက်ပါတယ်အခုကတော့နောက်နိုင်ငံကြီးတနေနိုင်ငံရဲ့ပြည်တွင်းရှိရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်လာတဲ့ကိစ္စဖြစ်တာကြောင့်မဟုတ်လို့ဒါကမကြောက်ရင်ပါပဲရွေးကောက်ပွဲပြီးသွားတာနဲ့ပြီးသ
ဒီနေ့ကျွန်တော်တို့ရဲ့ကြေညာချက်ဟာနိုင်ငံတကာဥပဒေအရတရားဝင်မှုမရှိကြောင်းအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကသဘောထားကြေညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်။အဲဒီနောက်ရပ်ပိုင်းတွင်မှာပဲမြန်မာ၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံတွေကနေ Data ring train tanari ne, Tayong Facebook duma, a shed on Asha data ring, a chocha ana by Sai Murigu, Tioka, Belo, Malay Massa, Loni, the Lesure, Wipan, Taikai, Samarigu, the Diane, Yida, Popia, Gedara, Tibarishu.